ဟုတ်ကဲ့ဒေါက်တာဆရာသက်ခင်ကျွန်တော်တို့ဒီကိုဗစ်မျိုးကွဲတဲ့ဒီတောင်အာဖရိကမှာပေါ့နော်ပြီးခဲ့တဲ့ဘက်ကစတွေ့ခဲ့ပြီးတာကနေစပြီးတော့ချက်ချင်းဆိုလိုပဲပေါ့နော်တကဘာလုံးဒီစိုးရင်သွားခဲ့တဲ့အနေထားမှာမြန်မာနိုင်ငံထက်ကဆရာရဲ့ဘလောက်ထိစိုးရင်ရပြီးတော့ဘလို့စကာကွယ်တင်တာကိုအဓိကပြောမှာမို့အရေးကြီးဆုံးဆိုရင်ဘာစရှင်းပြခြင်းလဲဆရာ
အခုအများစုပေါ့နော်အရန်နဲ့တကဘာလုံးမှာအထူးဖြစ်ပေါ့နော်နောက်နိုင်ငံတွေဖြစ်တဲ့ဥရောပရဲ့နောက်အမေရိကပေါ့နော်နောက် British တော့တော်တော်နိုင်ငံတော်တော်များများမှာတော့အရန် alarming sign တွေဟို restriction တွေတော့တားမြစ်တဲ့ဟာတွေပါတယ်တော်တော်လေးကိုလှုပ်လာတယ်။ဘာဖြစ်လို့လှုပ်လဲဆိုတော့ဒီ virus ကအခုလက်ရှိကျွန်တော်တို့သိထားတဲ့အညာဆိုရင်ပေါ့နော်အခု50 mutation လောက်ဖြစ်ထားတယ်လို့ပြောတယ်။ဆိုတော့ဒါကတော်တော်လေးကို mutation တွေများတယ်ပေါ့လေ။ဆိုအဲ့ mutation တွေများတဲ့နေရာမှာသူတို့သိထားတဲ့တစ်ချက်ကဘာလဲဆိုတော့ဒီရောဂါပြန့်ပွားမှုပေါ့နော် transmittability ကိုဖြစ်စေအိုင်းနဲ့အပိုင်းကဒေါက်တာတက်ဖို့များနိုင်တယ်လို့သူက use ပါထားပြီးသွားပြီဆိုတော့အဲ့ဒါတော်တော်လေးကိုသူကကြောက်တယ်ဘာလို့ကြောက်လဲဆိုတော့ဒေါက်တာတော့ကလည်းတချို့နိုင်ငံတွေမှာအသေးကြောက်တည်ကျွန်တော်ရှိခဲ့တယ်အဲ့အသေးကြောက်ရှိတာဆိုတော့ဒီ virus ကူးစက်တာမြန်တဲ့အခါကျတော့ကျွန်တော်နယူးယောက်မှာဖြစ်တယ်လို့ပဲပေါ့ကမ္ဘာမှာအသေးပြောက်အများဆုံးဖြစ်ခဲ့သွားတာတိတ်နဲ့ချီပြီးဆုံးရှုံးသွားတယ်ဆိုတော့ဘာလို့ဆုံးရှုံးသွားလဲဆိုတော့ transmit ဖြစ်တာဟုတ်တယ်အရန်မြန်တဲ့အခါကျတော့လူကြီးအများကြီးဆေးရုံရောက်လာရောက်လာတဲ့အခါမှာဆေးရုံမှာဆရာဝန်အနေထားတွေမရှိတော့ဒီ health care system တွေ collapse ဖြစ်သွားတယ်အဲ့ဒီတပိုင်းပါတယ်ပေါ့နော်နောက်တစ်ခုကလည်းဒီ health care system တွေကနေတစ်ဆင့်သူတို့အိမ်ရလူတွေကိုကူးွားတယ်အသက်အရွယ်ဟိုကြီးတဲ့လူတွေကိုဒုက္ခရောက်ွားတယ
်ဟုတ်ကဲ့ဆရာဆိုလိုတာကတော့ဒီ delta မတိုင်ခင်တုန်းက US မှာအထူးသဖြင့်တော့အသေးပြောင်းများခဲ့ရတဲ့နေရာမှာပေါ့နော်အခုလိုစိုးရိမ်မှုမရှိခဲ့ဘူးပေါ့ဆရာနော
်ဟုတ်ပါတယ်နံပါတ်1ကျွန်တော်တို့ prepare မလုပ်ခဲ့ဘူးအဲ့ဒီအချိန်တုန်းက travel restriction လုံးဝမလုပ်ခဲ့ဘူးဘာဖြစ်လို့လဲဆိုတော့မလာနိုင်ပါဘူးလေဆိုပြီးတော့တွတ်ထားတယ်အဲ့တုန်းကလည်းဟို information ပေးတဲ့နိုင်ငံကလည်းဒီလိုမျိုးလေရနေကူးရဟာမဟုတ်ဘူးလို့လို့ဟို information တွေကအတိအကျမပါတဲ့ဟာလည်းပါတာပေါ့နော်ဆိုတော့အဲ့ဒီအကြောင်းညာတစ်ခုတည်းနဲ့ချင်းကျွန်တော်တို့ဒီ US မှာဒီ virus ကပြန့်သွားပြီးတော့အကြီးအကျယ်ဒုက္ခရောက်တော့သွားတာဆိုတော့ဒါက example ကိုတကဘာလုံးကလူတွေကယူကြတယ်ကို Delta ဖြစ်တဲ့အချိန်တုန်းက US မှာဒီလောက်ကြီးထိဒုက္ခမရောက်နိုင်ဘူးဘာဖြစ်လို့လဲဆိုတော့Delta မှာတော့အိန္ဒိယမှာဖြစ်တဲ့အချိန်မှာ US မှာတော်တော်လေးကို prepare လုပ်လိုက်တယ်အိန္ဒိယဟာနှစ်ပတ်တည်းပိတ်ချောက်လိုက်တာလုံးဝလာလို့မရအောင်ဒီလိုမျိုးတွေလှုပ်ရှားလိုက်တဲ့အခါမှာ at least or when အဲ့မဲ့ကျွန်တော်ပြောချင်တဲ့သဘောကဒီ Delta ဒီအိန္ဒိယမှာစတွေ့လာတယ်ပေါ့နော်ဒါပေမဲ့လည်းနောက်ဆုံးကြတဲ့အခါကျတော့ဥရောပဓာတ်ရဲ့နောက်ဆုံးတစ်ခုတော့ဒီ America အကုန်လုံးဖြစ်သွားတာပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့အခုတောင်အာဖရိကမှာစပြီးတွေ့တယ်လို့ပြောပေမဲ့ကျွန်တော်သိသလောက်ကတော့14နိုင်ငံ15နိုင်ငံရှိနေပြီတွေ့တာအနည်းအဆုံပြောရလို့ရှိရင် American နဲ့အနည်းအဆုံကနေဒါပေါ့နော်ပမာနိုင်ငံနဲ့အနည်းအဆုံဆိုတော့ Hong Kong ဒီရှေ့တောင်အရှာမှာတော့ဒီတခြားနိုင်ငံတွေတော့ပမာနိုင်ငံအင်ဂျင်နီယာနိုင်ငံတွေတော့တခုမှမပြောသေးဘူးပေါ့မပြောသေးရဆိုတာမရှိသေးဘူးလို့ပြောတာတော့မဟုတ်ဘူးပေါ့နော်ဘာလို့လဲဆိုတော့မဆန်းသက်နိုင်သေးတဲ့အပိုင်းနဲ့ပိုင်းပါမယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုဒီတောင်အာဖရိကမှာကတော့ဒီကူးစက်မြန်နိုင်တဲ့ပိုးသစ်ကိုစမ်းသပ်တွေ့ကြတာအပြင်အားလုံးသိအောင်ထုတ်ပြန်လိုက်တဲ့အတွက်ကမ္ဘာကြီးမှာဒီလူတိုင်းပြင်ဆင်ဖို့အတွက်အထောက်အကူပြုသွားတဲ့သဘောပေါ့ဆရာနော
်ဟုတ်ပါဒီဟို gene sequence ကိုဒီတောင်အာဖရိက scientist တွေက alarming ပေါ့နော်ကမ္ဘာကိုစပြီးတော့ပေးလိုက်တာပေါ့နော် message တစ်ခုပေးလိုက်တာဒီလေရနေတဆင်ကူးတဲ့ virus ဖြစ်တဲ့အတွက်ကြောင့်ဒီ surface တွေကိုထိလာတယ်နောက်တစ်ခုကကူးစီတန်းကြီးသွားနေကြတဲ့လူတွေရှိတယ်ဆိုတော့ဒီအပိုင်းတွေကဖြစ်လာနိုင်မှာပဲလေဥမာအခုဆိုရင် Germany မှာတော်တော်လေးကိုဒုက္ခရောက်တယ်ဒီ covid ကိုဆိုတော့ဒီဥရောပမှာကျန်တဲ့နိုင်ငံ Italy မှာတော်တော်ဒုက္ခရောက်တယ်ပြီးွားတဲ့အခါကျလို့ရှိရင် Germany ကဒီလောက်ကြီးထိဒုက္ခရောက်တဲ့နေရာမှာမပါဘူးအခုချိန်ကျမှဘုံတိုင်းဆိုပြီးတော့ကိစ္စအများကြီးတက်လာတယ်ပြီးတော့အသေးပြောက်နှလုံးလေးတွေများလာတယ်ဆိုတော့အဲ့ဒီအပိုင်းကဒီ coronavirus ကကြောက်စရာကောင်းတဲ့ဟိုဘယ်လိုခေါ်မလဲ Ebola တို့ဘာတို့လိုမျိုးအရန်တည်တဲ့ virus ဆိုမဟုတ်ဘူးကိုယ်ဒါပေမဲ့အရန်ကူးစက်မြန်တဲ့အခါကျတော့ကျွန်တော်တို့စေယုံတေယုံမှာကျွန်တော်တို့ကိုယ်တိုင်နဲ့လှုပ်ခဲ့ရတယ်လူနာအရင်ညားလာတဲ့ခါကျရင်ကျွန်တော်တို့မနိုင်ဘူးကိုမနိုင်ဘူးဆိုတာကျွန်တော်တို့စေအဝင်နဲ့ပြောတာမဟုတ်ဘူးစေယုံတေယုံလုံးရဲ့ function လုပ်ရတဲ့ဟာဘာလို့မှမနိုင်တော့ဘူးကိုအဲ့ဒါအဓိကစိုးရတဲ့အချက်ပဲဒီကိုရိုနာဗိုင်းရပ်စ်ဆိုတော့ကျွန်တော်တို့သိတဲ့တစ်ချက်ကတော့အရင် transmission ကိုများနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုကူးစက်မြန်နိုင်ခြင်းရှိတာအပြင်ပေါ့နော်မြန်မာနိုင်ငံအတွက်တခြားရောအရေးကြီးတာသိတင်တာရှိသလားဆရာ
vaccine ကို invasion ပေါ့နော်ကျွန်တော်တို့ invasion ပဲကျွန်တော်တို့ကသုံးပါတယ်ဘာလို့လဲဆိုတော့ vaccine effective မဖြစ်ဘူးလို့တော့ကျွန်တော်မသုံးနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ကိုယ်ခန္ဓာထဲမှာရှိတဲ့ antibody တွေထွက်လာတဲ့ခါကျတော့ဒီ spike protein အကုန်လုံးမှာပေါ့အခု50 mutation ဖြစ်တဲ့တကြောင်ဒီ vaccine ထိုးထားလို့ရှိရင်အယောက်တရာထိုးထားလို့ရှိရင်50လောက်ကတော့ okay တာဖြစ်ရင်ဖြစ်မယ်။ နောက်ထပ်50ရာမ OK တာဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်လေတချို့ vaccine တွေကတော့80 80လောက်ရှိသွားမယ်တချို့ vaccine တွေကတော့3 50ပတ်ဝန်းကျင်ဖြစ်သွားမယ်ပေါ့
ဟုတ်ကဲ့ဆိုတော့ဒီ vaccine ကမထိရောက်တဲ့ဆက်လို့ရှိရင်ထိရမှုအနေနဲ့ရောကြလာနိုင်တယ်ပေါ့ဆရာနော်တချို့ကုနိုင်တယ်ပေါ့
ဟုတ်ပါတယ်ကြောကြသွားမှာအဲ့တော့ vaccine ထိုးထားပေးတဲ့လူတွေမှာလည်းဒီရောဂါကကုအောင်နိုင်ပေါ့လေအဲ့တော့အဲ့ဒါကိုကျွန်တော်တို့ကအခု vaccine ကလည်းအခုသူတို့ပြောနေတာတောင်အာဖရိကမှာဘာလို့စတွေ့လဲဆိုတော့နံပါတ်1ကတောင်အာဖရိကမှာ vaccine hesitancy ပေါ့လေဟို vaccine ကိုထိုးဖို့ကြောက်တဲ့ဟာတော်တော်လေးကိုများတယ်လို့ပြောတယ်နောက်တစ်ချက်ကလည်း global vaccine inequality ပေါ့နော်ဟိုလူတိုင်းလူတိုင်းမှာမရနိုင်တဲ့အခြေအနေတခုရှိတယ်ပေါ့လေဆိုတော့အဲ့ဒီအကြောင်းအရာတွေပေါ်မှာမူတည်ပြီးတော့ဒီလိုမျိုး vaccine ကိုစပြီးတော့ invade လုပ်နိုင်တယ်စပြီးတော့ထိုးဖောက်လာနိုင်တယ်ပြိုးခွဲပေါ့လာ
တယ်โอเคကာကွယ်ဆေးထိုးနှုတ်နည်းတဲ့အနေထားမှာပေါ့ဆရာနော
်ဟုတ်တယ်ဘာလို့လဲဆိုတော့ तू ကဒီအရင်တော့ကတောင်အာဖရိကမျိုးခွဲတခုကတော်တော်လေးကိုတချို့ vaccine တွေ50ရာခိုင်နှုန်းတော့ပဲသူပြင် AstraZeneca ကိုပေါ့နော်50ရာခိုင်နှုန်းအောက်ထိနေပါလောက်ကိုဖြစ်တယ်ဆိုပြီးတော့ပြောခဲ့တဲ့ဟာရှိပါတယ်အဲ့ဒီပထမဆုံးတောင်အာဖရိကမှာစတွေ့တဲ့လူကတော့ HIV ရောဂါပေါ့နော်ပြီးတော့ तू က HIV ရောဂါမှာမှဆေးမကုပဲနဲ့8အနေထားဖြစ်နေတဲ့လူပေါ့နော်အဲ့ရလူတယောက်မှာတွေ့တယ်လို့ပြောပါတယ်ဆိုတော့ချုပ်ငုံပြီးပြောချင်တဲ့သဘောတော့ဒီလိုတောင်အာဖရိကမှာ HIV ရောဂါပိုးတွေနဲ့ဆေးမကူတဲ့တောင်အာဖရိကရလို့ပြောတာမဟုတ်ပါဘူးလေဒီအာဖရိကတိုင်းမှာတော်တော်လေးတော့ HIV ကဒီနေ့ဒီချိန်ဒီ control လို့မရနိုင်သေးတဲ့အခြေအနေတခုတော့ရှိတာပေါ့နော် US တို့ဒီ Europe နဲ့နှိုင်းယှဉ်လိုက်လို့ရှိရင်လေဆိုတော့ဒါတွေအကုန်လုံးကလည်း inequity ပေါ့နော်ဟိုဆေးကိုမြတ်မြတ်တတမရနိုင်တဲ့အခြေအနေတခုပေါ့နော်ဘာကြောင့်လဲဆိုတော့ဒီဆေးဆိုတာလည်းအဲ့နိုင်ငံတွေမှာက WHO ပေးမှာပဲရတာဟုတ်
ကဲ့ကျေးဇူးများကြီးပါဆရာ